လာညနေခင်းမှာသတ်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ5ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီတိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူသက်ဆက်သွားမှာပါ
ကျွန်မသင်ကြီးထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာမှာပါအီရန်ပေါ်တန်းခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကဒီကနေ့တနင်္လာနေ့မှာပြန်ပြီးတော့ချမှတ်လိုက်ပါတယ်။ထောင်ဒဏ်ကျခံနေရတဲ့ Reuters သတင်းတောင်နှစ်ဦးတို့ဒီကနေ့အယူခံတင်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရဖို့ရှိပါတယ်
။ကောင်းပါပြီရှင်။ကချင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံရတာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဘာကြောင့်ကန့်ကွက်သွားမှာပါလဲ
။ကန့်ကွက်တာမှအဓိကတော့ကျွန်တော်ကျူတင်မဲတွေရတယ်။တော့2015အတိုင်းနဲ့လုပ်ပါတယ်အဲ့တော့ဒီမှာဒီတကယ်ရှိရှိကိုမသိကြဘူးနောက်တစ်ခါကျုပ်ကျုပ်ပင်နေဒီမှာတောင်းတ
ာ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွတ်မရှင်အပြည့်စုံကိုတော့နောက်ပိုင်းမှာကြားမှာပါဒါအပြင်မြန်မာနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်ကမွေးရပါနှခမ်းကွဲအာခေါင်ကွဲဖြစ်နေသူတွေမိလောင်တရားရထားတဲ့အရွယ်ဆုံးကလေးလူကြီးတွေအတွက် Operation Smile Thailand ဖွဲ့ကခမဲ့ကွဲစိတ်ပေးနေတဲ့တဲ့င်းနဲ့မနေ့ပြန်ကျင်းပမဲ့ American လွှတ်တော်ရွေးကောက်ပွဲမှာအမျိုးသမီးတွေစံချိန်တင်လာအောင်ဝင်အရွေးခံတဲ့တဲ့င်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမှတ်သင်ငင်ထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့ဗန္ဒာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တနင်္လာနေ့မှာတန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစိ့တစ်ပိုင်းအရအီရန်ရရှိထားတဲ့သက်သာခွင့်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုံ့ဆော်ခဲ့တာပါ။နိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုနဲ့ဗန္ဒာရေးဝန်ကြီးစတီဗင်မနူချင်တို့ကမနေ့ပိုင်းသတင်းစာရှင်းလင်းပွဲမှာအီရန်ပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်တဲ့အသေးစိတ်ကိုထုတ်ပြန်မှာဖြစ်ပါတယ်။အီရန်နိုင်ငံရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ရေနံဝယ်ယူမှုကိုပြန်ပြီးတော့ပိတ်ပင်မှုလည်းပါဝင်ပါတယ်။နိုင်ငံ၈ခုတို့ကတော့အီရန်ရဲ့ရေနံတင်သွင်းမှုကိုရပ်ဆိုင်းဖို့အချိန်ပေးတဲ့အနေနဲ့ရေတို့ကင်းလွတ်ခွင့်ပေးမယ်လို့လည်းအမေရိကန်အစိုးရအရာရှိတွေကပြောဆိုထားပါတယ်။တန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုတဲမှာတော့အီရန်ရဲ့ဗဟိုဘဏ်ရေချောင်းကုန်စည်ပို့ဆောင်ရေးနဲ့တင်းပေါ်တီဆောက်ရေးတို့ကိုလည်းပြစ်မှတ်ထားမှာဖြစ်ပါတယ်။အီရန်သမ္မတဟာဆန်ရိုဟာနီကတော့အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုဖောက်ထွက်ပြီးရေနံဆက်ရောက်မယ်လို့ဒီကနေ့တနင်္လာနေ့ရုပ်သံမင်းကွန်မှာပြောဆိုသွားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ပြီးခဲ့တဲ့တောက်ကြံနေ့ကထုတ်တဲ့ကြေညာချက်ထဲမှာအီရန်ရဲ့ဖြက်လို့ဖြက်စီလုပ်ရက်တွေလို့တုံ့နှုံပြီးဒါရီကိုရက်မလားဒါမှမဟုတ်လေစီးပွားရေးပြက်ကပ်ဖက်ကိုဆက်ပြီးတော့ဥတီသွားမလားဆိုရမှာအီရန်ခေါင်းဆောင်တွေဘက်ကတခုခုကိုရွေးချယ်စီရေးဖိအားပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာနိုမာ6ရက်နေ့အင်္ဂါနေ့မှာကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွယ်စည်းရုံးရေးတွေကိုလက်ရှိ Republican သမ္မတ Donald Trump နဲ့ဒီမိုကရက်တစ်သမ္မတဟောင်းဘရက်အိုဘားမားတို့အပြိုင်လုံနေကြပါတယ်။သမ္မတထရမ့်ကလွတ်တော်နေရာစလုံးမှာသူ့ရဲ့ Republican အမတ်တွေကိုအနိုင်ရစေချင်ပြီးတော့ဒီမိုကရက်တွေကတော့ဒီလိုတပါတီတည်းကလော်ကြီးအုပ်ချုပ်ကင်ထားမဲ့အနေအထားမျိုးဖြစ်မလာအောင်ကြိုးပမ်းနေကြပါတယ်။အခုရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာစလုံးနဲ့ဥယျာဉ်တရားရှိတဲ့အထက်လွတ်တော်အမတ်နေရာ3ပုံ2ပုံဖြစ်တဲ့35နေရာကိုမဲဆန္ဒရှင်တွေရွေးချယ်တင်ပြရမှာဖြစ်ပါတယ်။လက်ရှိ Republican Party ကသမ္မတနေရာရောလွတ်တော်နေရာစလုံးကိုပါထိန်းချုပ်ထားတာဖြစ်ပါတယ်။ဒါပေမဲ့အောက်လွတ်တော်ကို Democratic Party ကပြန်ထိန်းချုပ်နိုင်ပြီးအထက်လွတ်တော်ကိုတော့လက်ရှိ2နေရာအသာပြင်နောက်ထပ်2နေရာ2နေရာထပ်ရပြီးတော့ Republican Party ကဆက်ထိန်းထားနိုင်မယ်လို့နိုင်ငံရေးလေလာသူတွေကခန့်မှန်းကြပါတယ်။သမ္မတ Trump ကဒီနေ့တနင်္လာနေ့မှာ Ohio, Indiana, Missouri ပြည်နယ်တွေမှာမဲဆွယ်စည်းရုံးရေးတွေလုပ်သွားမှာဖြစ်ပါတယ်။အင်္ဂါနေ့မှာချင်းမမဲ့ဒီလွတ်တော်ရွေးကောက်ပွဲကဘဝတသက်တာမှာအရေးကြီးဆုံးရွေးကောက်ပွဲဖြစ်နိုင်တယ်လို့သမ္မတဟောင်းအိုဘားမားကရှီကာဂိုမဲဆွယ်စည်းရုံးရေးတစ်ခုမှာပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီလာကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တနင်္လာနေ့မှာတော့ကော်ဒိုဘာကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ180ကျော်ဝေးတဲ့ကော်ဒိုဘာမြို့ကနေကားချုံစီးလမ်းလျှောက်ပြီးတော့သွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဗီရာခရုစ်မြို့ကနေကီလိုမီတာ200ဝေးတဲ့ကော်ဒိုဘာမြို့ကိုရွှေပြောင်းချေချသူလူအုပ်ကြီးရောက်ရှိခဲ့ပြီးတဲ့နောက်မနေ့တနင်္ဂနွေနေ့မှာခရီးဆက်ထွက်ဖို့ဆုံးဖြတ်ခဲ့ကြတာပါ။ရွှေပြောင်းချေချသူ4000နီးပါးကတော့ဗီရာခရုစ်မှာဆက်ပြီးတော့ရှိနေစေပါ။ဒီကနေအနည်းဆုံးအမေရိကန်နယ်စပ်ကိုရောက်ဖို့ကကီလိုမီတာရာနဲ့ချီပြီးတော့လိုပါသေးတယ်။တချိန်နဲ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကရောသမ္မတဟောင်းဘရက်ကိုဘာမာတို့ကပါ အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေလမ်းလျှောက်လာကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးကိုပြောဆိုခဲ့ကြပါတယ်။ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးနေရာအတွက်ရှင်းပြနေတဲ့ Republican ကိုယ်စားလှယ် Brian Kemp အတွက်တမရထရန်ကမာကွန်းမြို့မှာလူမှုစီရင်ရေးလှုပ်တာမှာတော့မက္ကဆီကိုနိုင်ငံနေဆက်ကိုဖျက်ပြီးအမေရိကန်တဲကိုဝင်လာဖို့မျှော်လင့်ကြတဲ့ရွှေ့ပြောင်းနေအတွက်သတင်းစကားအဖြစ်ပြောဆိုရမှာနီးစနစ်တကျမဟုတ်ဘဲအမေရိကန်ကိုလာလို့မရတာကြောင့်အခုပဲလှည့်ပြန်ကြပါလို့ပြောဆိုခဲ့ပါတယ်။သမ္မတထရန့်ရဲ့မင်းကွန်းမတိုင်ခင်မှာပဲအရင်သမ္မတဟောင်းဘရက်ကိုဘားမားကလည်းအင်ဒီယားနာပြည်နယ်ဂရီမြို့မှာဒီမိုကရက်အထက်လွှတ်တော်အမတ်ဂျိုးဒေါ်နလီအတွက်စီယုံခေါ်ပြောပါတယ်။ရွှေ့ပြောင်းဝင်ရောက်သူတွေကိုကျူးကျော်ချင်းချောက်မှုအဖြစ်ယူဆတဲ့သမ္မတထရန့်ကိုသူကဝေဖန်ပါတယ်။ဒါ့အပြင်စစ်တပ်တွင်းကအမျိုးသားအမျိုးသမီးတွေကိုနိုင်ငံရေးထွင်လုံးတွေမှာတုံးနေတယ်လို့သမ္မတဟောင်းအိုဘားမားကတုံ့နှုံပြောဆိုလိုက်ပြီးတပ်ဖွဲ့ဝင်တွေဟာဒီချက်ပို့ပြီးတော့ထိုက်တန်သူတွေဖြစ်ပါတယ်လို့ပြောဆိုသွားပါတယ်ရှင်။
ပါကစ္စတန်နိုင်ငံမှာဘာသာရေးစော်ကားမှုနဲ့တည်တံချမှတ်ခံထားတဲ့ခရီးရန်မျိုးသမီးကိုတည်တည်လွတ်ပေးလိုက်ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်တရားသူကြီးတွေနဲ့စစ်တပ်တို့ကိုအမုန်းပွားလာအောင်နှုံဆော်ရေးသားခဲ့တဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်တဦးရဲ့ Twitter စာမျက်နှာကို Twitter ကပိတ်ပစ်လိုက်ပါတယ်။ပါကစ္စတန်ဆိုရကဘာသာရေးခေါင်းဆောင်ခတိမ်ဟူစိန်ရစ်ဗီရဲ့ Twitter အကောင့်ကိုပိတ်ပစ်ဖို့အတွက် Twitter လူမှုကွန်ရက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်။အဲ့ဒီအကောင့်ကအမုန်းတရားနဲ့အကြမ်းဖက်မှုတွေဖြစ်အောင်နှုံဆော်နေတာကြောင့်ဒီအကောင့်ကိုပိတ်ပစ်ဖို့ Twitter ကိုကျွန်တော်တို့တောင်းဆိုခဲ့တယ်လို့ပါကစ္စတန်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူ2ဦးက Rider သတင်းကိုပြောပါတယ်။ Islamic စစ်သွေးရောအုပ်စုဖြစ်တဲ့ Rizvi ရဲ့ DLV ပါတီကအခုလို Twitter အကောင့်ပိတ်လိုက်တဲ့ပုံမှာပြစ်တင်ရှုတ်ချလိုက်ပြီးတော့တမန်တော်နဲ့ Islam ဘာသာကိုကာကွယ်ဖို့ကိစ္စကိုစန့်ကျင်တဲ့လူတွေကပူပေါင်းကြံစည်ကြတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒုတိယ Twitter အကောင့်တစ်ခုကလည်းတနင်္ဂနွေနေ့မှာတင်ခဲ့ပေမဲ့သိပ်မချခင်မှာပဲဖျက်ချခံခဲ့ရပါတယ်။ DLV ပါတီကပါကစ္စတန်နိုင်ငံရဲ့မြို့ကြီးတွေမှာ3ရက်ကြာအဓိကလမ်းကြီးတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကခရီးရန်အမျိုးသမီးအာရှဘီဘီကိုတရေသေးလွတ်ပေးလိုက်တဲ့တရားရုံးချုပ်တရားသူကြီးတွေကိုတပ်ပြစ်ဖို့လည်းတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်ကြာခံနေရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့2ဦးကဒီကနေ့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်မှာအယူခံတင်သွင်းပါတယ် Writers သတင်းထောက်တွေရဲ့ရှင်းနေဦးတန့်စောအောင်ကအခုလိုပြောပါတယ
်ဒီကျွန်တော်တို့ဒီဝါလုံးနဲ့ကျော်စိုးဦးကအယူခံမှုကိုရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်မှာတော့တင်သွင်းလိုက်တယ်ဒီလိုတင်သွင်းရတဲ့အတွက်တော့မူလာရုံးရဲ့မှားရင်းနဲ့စီရင်ဆုံးဖြတ်ချက်တွေကိုဒီတရားလွှတ်တော်ကနေပြီးတော့ဟိုပေါ်ထုတ်တွေ့ရှိဆုံးဖြတ်မယ်လို့ယူဆတယ်ဒါတော့လည်းယုံကြည်ပါတယ်
ထမ်းချခံထားတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအတွက်တရားမျှတမှုရှိရှိဆုံးဖြတ်ပေးနိုင်ဖို့နဲ့သတင်းတောက်လုံငန်းဟာယာစွေးမှုမဟုတ်ဘူးဆိုတာကိုအယူခံတရားရုံးကနေစီရင်ဆုံးဖြတ်ဖို့မျှော်လင့်တဲ့အကြောင်းလဲသတင်းတောက်တွေရဲ့ရှေ့နေဦးတန့်စောအောင်ကပြောဆိုပါတယ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအစိုးရရဲ့နယ်မြေရှင်းလင်းရေးလုပ်ငန်းတွေအပါအဝင်ကန့်သက်လျှို့ဝှက်ဆက်ရွက်စတဲ့တွေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးခံရတဲ့ Writers သတင်းတောက်နှစ်ဦးကို6လကြာတရားရုံးကြားနာဆစ်ဆေးခဲ့ပြီးပြီးခဲ့တဲ့ဩဂုတ်လကပြစ်ဒဏ်ဆင်ခြင်ချခဲ့တာပါ Writers သတင်းထောက်နှစ်ဦးကိုခြွင်းချက်မရှိပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ Writers သတင်းထောက်နှစ်ဦးကိုတည်ဆဲဥပဒေတွေအရအရေးယူတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ရှင်
တရုတ်နိုင်ငံရဲ့စီးပွားရေးကျင့်စဉ်တွေနဲ့ပတ်သက်ပြီးတော့တခြားနိုင်ငံတွေကဝေဖန်နေချိန်မှာပဲတရုတ်နိုင်ငံရဲ့ကုန်စည်ပြပွဲကြီးကိုသမ္မတရှီကျင်းပင်ကဒီကနေ့မှာဖွင့်လှစ်လိုက်ပြီးတော့တရုတ်နိုင်ငံရဲ့ဈေးကွက်ချဲ့ထွင်နိုင်ဖို့အတွက်ခြေလှမ်းတွေကိုလှုပ်ဆောင်သွားမယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်တရုတ်နိုင်ငံနေနဲ့ကုန်သွယ်ကုန်တွေရှော့ချပြီးညာနာမှုပိုင်ခွင့်ချိုးဖောက်တာတွေကိုပို့ပြီးတော့အရေးယူတာတွေ တွင်းကုံတွေအပေါ်ပြည်တွင်းသုံးဆွဲမှုအားကောင်းအောင်လှုပ်ဆောင်သွားမယ်ဆိုပြီးတော့တမနာရှိကပြောပါတယ်ပြည်နိုင်ငံကသူတို့ပြည်တွင်းမှာစားသုံးသူဈေးကွက်ကိုချဲ့ထွင်နိုင်ဖို့ကြိုးစားနေနေမှာပဲကမ္ဘာကြီးနဲ့လည်းနွေ့နွေ့ထွေးထွေးဆက်ဆံသွားဖို့ကိုတမနာရှိချင်းဖင်ကဆိုင်းအမျိုးကကုံစီပြပွဲမှာပြောကြားသွားပါတယ်တမနာရှိကအမေရိကန်တမနာထရမ့်ရဲ့နာမည်ကိုထပ်မပြောသွားပေမဲ့လည်းတကူတော့အထီးကျန်ဝါဒကိုဝေဖန်ပြီးတော့နိုင်ငံသုံးပါဝင်တဲ့ကုံစီရေးကိုကာကွယ်ဖို့လိုအပ်တယ်ဆိုပြီးတော့တမနာထရမ့်ရဲ့အမေရိကန်သီးသားပထမဆိုတဲ့စီးပွားရေးမူဝါဒကိုတွယ်ဝိုက်ပြီးတော့ပြောဆိုသွားပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ဟာကုံစီစစ်ပွဲဖြစ်ပွားနေပြီးတော့တမနာထရမ့်ကတော့နိုင်ငံကုံစီကွာဟာမှုကိုမချေမနှက်ပြောကြားခဲ့ပါတယ်ခင်ဗျာ
နျူကလ িয়ার ကင်းရှင်ရေးဆိုင်ရာမြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေဒီသတင်းပတ်အတွင်းအမေရိကန်ပြည်ထောင်စုနယူးယောက်မှာပြန်ဆမှာဖြစ်ပြီးမြောက်ကိုရီးယားဒုတိယအကြီးအကဲကင်ယောင်ချိုနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်နိုင်ငံခြားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စင်ကာပူမှာဇွန်လတုန်းကတွေ့ဆုံဆွေးနွေးပြီးခဲ့တဲ့ကဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတိုးတက်မှုတွေနှေးကွေးနေတာကလတော်ကြာနေပါပြီ။ဒါပေမဲ့အခုလုံမဲ့ဆွေးနွေးပွဲတွေမှာမြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဘယ်အချိန်ဘလို့အဆုံးသတ်မယ်ဆိုတဲ့အသေးစိတ်တွေပါလာမှာမို့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့ဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်ရှင်။ Direct from Washington The
Voice of America VOA ဒီကနေ့ညနေခင်းထိုင်တန်ရောက်တဲ့တွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်။အခုတော့တင်ဆက်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ကချင်ပြည်နယ်အမျိုးသားလွှတ်တော်အတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြောက်တာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကကန့်ကွက်သွားဖို့ရှိနေပါတယ်။ကချင်ဒီမိုကရက်တစ်ပါတီကတော့ပထမအဆင့်နဲ့ကြိုတင်မဲတွေကိုပြန်လည်သုံးသပ်ဖို့နဲ့တွေ့ရှိချက်တွေအပေါ်မူတည်ပြီးမှသာဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့နိုဝင်ဘာလ3ရက်နေ့ကကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲမှာကချင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှတ်နှစ်အတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးစီဟုတွဲကိုရွေးကောက်တင်မြောက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်ဒီမဲဆန္ဒနဲ့အမှတ်နှစ်အတွက်ကိုစလေလောင်း6ဦးဝင်ရောက်ရှင်ပြိုင်ခဲ့ပြီးကျူတင်မဲရီနဲ့ပတ်သက်လို့အငင်းပွားမှုတွေရှိနေတာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကချင်ဒီမိုကရက်တစ်ပါတီနဲ့ပြည်ထောင်စုတိုင်းရင်းသားများဖက်ဒရယ်ဒီမိုကရေစီပါတီကမဲရက်လက်ကိုလက်ခံတဲ့ဆန္ဒမဲဆင်းပုံစံ16ကိုပါဝင်လက်မှတ်ရေးထိုးခဲ့ပါဘူး NLD ပါတီကတော့မဲဆင်းပုံစံ16ကိုလက်မှတ်ရေးထိုးဖို့ညွှန်ကြားထားပြီးကချင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနဲ့အမှတ်နှစ်အတွက်ရွေးကောက်တင်မြောက်တာကိုကန့်ကွက်သွားမှာဖြစ်ကြောင်းပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့ကဟိုရက်လက်ထွက်တာအနည်းမှဆိုလို့ကျွန်တော်ကိုယ်စားလှယ်တွေတော့ကျွန်တော်လက်မှတ်ထုတ်ပေးလိုက်လို့ပြောလိုက်တယ်လက်မှတ်ထုတ်ပြီးနေမယ်ကျွန်တော်စစ်တမ်းကိုလုပ်ရပါတယ်လို့အဲရေကောက်ပွဲကော်မရှင်ကပြောတယ်ခင်ဗျအဲ့တော့ကျွန်တော်တို့လက်မှတ်လည်းထုတ်ပေးမယ်တန်းကန်ကွက်မယ
်ကန်ကွက်ရတဲ့အဓိကချက်ကိုသူကအခုလိုဆက်ပြောပါတယ
်ကန်ကွက်တာမှအဓိကကတော့ကျွန်တော်ကျူတင်မဲနေရတယ်နော်2015အတိုင်းနဲ့လုပ်ထားတယ်အဲ့တော့ဒီမှာဒီလူတွေတကယ်ရှိရှိကိုမသိကြဘူးနောက်တစ်ခါကျုပ်ကျုပ်ရဲ့နေရာမှာတောင်းငန်ရဲ့လက်မှတ်မပါတဲ့ကျုပ်ရဲ့နေရာပါလာတယ်။အော်အဲ့တော့ကျုပ်ကန့်ကွက်တာအဲ့ဒီအချက်ဒီပေါ်မှာမူတည်ပြီးကန့်ကွက်တာပါခင်ဗျ
။မဲရည်တွဲမှုအစောပိုင်းမှာကချင်ဒီမိုကရက်တစ်ပါတီကအသာစီးရနေပြီးနောက်ပိုင်းကျုပ်တင်မဲတွေကအနိုင်ရှုံးကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကချင်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်းဦးကွမ်ခေါင်အောင်ခန်းကကျုပ်တင်မဲတွေကိုပြန်လည်စီစစ်ဖို့ပထမဆုံးဆောင်ရွက်မယ်လို့အခုလိုပြောပါတယ
်။အဲကန့်ကွက်ဖို့ဆိုတာတဲ့ပထမဦးဆုံးကျွန်တော်ဒီရာကိုပြန်သုံးသပ်ပြီးမှကျွန်တော်အချက်လက်တွေခြောက်ဖွဲ့ဖို့လုပ်မယ်လေ NLD ရောကျွန်တော်ပါတီတွေရောအချက်လက်ပါမူပြီးမှကျွန်တော်ဘယ်လိုဆက်သက်ပြီးမှသွားမလဲဆိုတာဥဒေအတန်းကျင်ခံနေတဲ့အချက်လက်တွေအလုပ်လုပ်သွားဖို့ပ
ါပြန်လည်စီစစ်ဖို့ဆောင်ရွက်ရတာနဲ့ပတ်သက်လို့လည်းအခုလိုဆက်ပြောပါတယ်
ကျွန်တော်တို့အနေနဲ့တော့ဒီ democracy တိုင်းရတစ်ခုကလွတ်လပ်ပြီးဆရာမြတ်မှရှိရမယ်လေဒီလေလွတ်လပ်တဲ့စိတ်ဆိုင်ရှိရမယ်ဒါမျိုးတော့ပါကျွန်တော်ပါတီကိုမတိုက်လို့အနိုင်ရတာကိုမတိုက်လို့ပြောနေခြင်းမဟုတ်ပါဘူးအပြီးကတော့အနာဂတ်ဒေသတိတောက်စီဟောက်တဲ့အချိန်မှာလည်းလွတ်လပ်မှုကအလုံးတရားမှာအရေးကြီးပါတယ်ဒါကြောင့်ဒီဟာကိုကျွန်တော်ပြင်ပြချင်ဖြစ်ပါတယ်
မြကျင်းနာဂျာပြရွေးကောက်ပွဲမှာမဲယုံ114ယုံရှိပြီးတမ်ဘရော့မဲယုံ2ယုံကရရှိတဲ့ကျူတင်မဲအားလုံးနီးပါးဟာပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုထောက်ခံထားတာဖြစ်ပါတယ် ဆောင်ကြည့်လေးလာရေးဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးဆိုင်ရဲကျော်စွာမြင့်ကတော့လက်ရှိဂျပြရွေးကောက်ပွဲမှာမဲဆန္ဒနဲ့ပြင်ပကြိုတင်မဲ့ရယူရန်နဲ့ပတ်သက်လို့ဆောင်ကြည့်လေးလာဖို့ဖိတ်ခေါ်တာမရှိခဲ့ကြောင်းထောက်ပြပြီးလက်ရှိရွေးကောက်ပွဲအပေါ်အခုလိုသုံးသပ်ပါတယ်
ကျွန်တော်စကတော့အဲ့လိုကြီးညာတယ်ဥပမာပဲပြန်ပါတော့ကျွတ်တင်မဲတွေကိုဘယ်နဲ့တွန်းမှလုပ်မလဲလာကြည့်ကြပါစို့ရောကြီးညာတာမျိုးရှိတယ်အခု session မှာတော့ဒီကောင်ကိုကျွန်တော်မတွေ့ရဘူးဒါကတော့ကျွန်တော်စကတော့ session နဲ့အဲကွာဟာတယ်ပထမအချက်ကတော့ဗျာဒီ message နဲ့ပြန်ပကျွတ်တင်မဲ message နဲ့ drain ကျွတ်တင်မဲတွေကိုဘယ်လိုလုပ်မလဲဆိုတာကိုကျွန်တော်တို့ဟိုစောစောစစီကျွန်တော်ကြီးညာဖို့လိုတယ်အဲ့ဒါပြီးတော့မှကျွန်တော်တို့စောင့်ကြည့်လိုက်ကုန်ပြဖို့လိုတယ်နောက်ချက်ကတော့အဲ့ regulation တွေပြန်တော့ပြရမယ်ဆိုတော့ထုံးကုန်ပြီးရနည်းနည်းရှုပ်ထွေးအဲ့ဒါတွေကိုကျွန်တော်ဆက်ပို့ပြီးတော့ machine အောင်လုပ်ဖို့လိုတယ်ကျွန်တော်တို့တုံ့ပြန်ချက်ပါ
မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကသူတို့စောင့်ကြည့်လေးလာခဲ့တဲ့မဲယုံတွေမှာသူတို့စောင့်ကြည့်လေးလာနေစဉ်ကာလအတွင်းပုံမှန်မဟုတ်တဲ့အနေအထားတစုံတရာမတွေ့ရကြောင်းနိုင်ငံတကာလူ့ခွင့်ရေးစံနှုန်းတွေနဲ့အတက်နိုင်ဆုံးလျော့ညီထွေစွာကျင်းပဆောင်ရွက်တာကိုတွေ့ရကြောင်းထုတ်ပြန်ထားပါတယ်လူ့ခွင့်ရေးကော်မရှင်ဟာလက်လက်မဲဆန္ဒနဲ့73နေရာက6နေရာမှာစောင့်ကြည့်ခဲ့ပြီးအဲ့ဒီအထဲမှာကချင်ပြည်နယ်မဲဆန္ဒနယ်လည်းပါဝင်ခဲ့ပါတယ်
ကမ္ဘောဇောတင်ပြတော်တော့ပါခရော့ထိုင်းမြန်မာနယ်စပ်မှာအခမဲ့ခွဲစိတ်ကုသမှုလုပ်ပေးနေတဲ့တရင်ဖက်ဆက်ရအောင်ပါမြန်မာနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်ကမွေးရပါနှခမ်းခွဲအာခေါင်ခွဲဖြစ်နေသူတွေမိလောင်တရားရထားတဲ့အရွယ်ဆုံးကလေးလူကြီးတွေအတွက် Operation Smile Thailand အဖွဲ့ကအခမဲ့ခွဲစိတ်ပေးတဲ့အစီအစဉ်တွေကိုမနေ့နိုဝင်ဘာလ၄ရက်နေ့ကစတင်ခဲ့ပြီးဒီကနေ့စတင်ခွဲစိတ်ပေးနေပါတယ်မြန်မာပြည်အရရကလူနာတွေပါခွဲစိတ်မှုလာပြီးတော့ခံယူတဲ့ဒီအစီအစဉ်အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းတင်ထောက်မအေးအေးမကတင်ပြပို့ထားပါတယ်
လွန်ခဲ့တဲ့10နှစ်ကျော်ကနေစတင်ပြီးထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်စခန်းတွေအပါအဝင်မြန်မာပြည်အတွင်းပိုင်းကနေလာတဲ့နှခမ်းကွဲအာခေါင်ကွဲမိလောင်ဒဏ်ရာရထားတဲ့ကလေးလူကြီးတွေအတွက် Operation Smile Thailand အဖွဲ့ကနေအခမဲ့ခွဲစိတ်ကူတာမှုတွေကိုလုပ်ပေးနေတာပါ2018ခုနှစ်မှာလဲနိုဝင်ဘာလ4ရက်နေ့ကနေစတင်ပြီးစည်ရင်းတွေစီစစ်တာကလေးတွေကိုကျန်းမာရေးစစ်ဆေးတာတွေလုပ်ခဲ့ပြီးနိုဝင်ဘာလ5ရက်နေ့ကနေစတင်ပြီးခွဲစိတ်ပေးနေပါတယ်လူနာစီးရင်တွေကိုတော့ထိုင်းမြန်မာနယ်စပ်အခြေဆိုင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့မဲတော်စည်းကမ်းမှာစီးရင်ပေးသွင်းခဲ့ကြရပြီးဒီနှစ်မှာတော့လူနာ200ခန့်ခွဲစိတ်ကူတာမှုပေးမှာဖြစ်တယ်ဆိုပြီးမဲတော်စည်းကမ်းလူနာလွှဲပြောင်းရေးဌာနကတာဝန်ခံဆီယာမမတ်မီဆိုးကအခုလိုပြောပါဗျာ။
အလုပ်ကနေရာနေပါလားဆီကတော့ပြင်ရတယ်ပေါ့နော်။ဒီမဲတော်စည်းကမ်းအနေနဲ့ခေါ်လာတဲ့တော့50ရက်။အဲဒီ50ရက်တရားထမမှန်ဒီ30နဲ့300ကိုခွဲစိတ်ဖြစ်မှာပေါ့နော်။
ဝိယပါနှခမ်းကွဲအာခေါင်ကွဲလူနာတွေထဲမှာဆိုရင်လာသားအွယ်ကလေးတငယ်တွေကနေစပြီးအသက်60အွယ်လောက်ရှိတဲ့လူကြီးတွေပါပါဝင်တာပါလူနာတွေဟာကချင်ပြည်နယ်ချင်းပြည်နယ်အေရီတိုင်းကရင်ပြည်နယ်ရန်ကုန်တိုင်းစတဲ့နယ်မြေအသီးသီးကနေလာရောက်ခွဲစိတ်ကူတာမှုခံယူခဲ့ကြပါတယ်တချို့ကလည်းငငယ်တွေကခွဲစိတ်ထားပေမဲ့မတည်မတက်ဖြစ်မှုတွေကြောင့်ဒီအစီအစဉ်ထဲမှာလာရောက်ပြသပြီးထပ်မံခွဲစိတ်ကုသမှုတွေခံယူကြပါတယ်။ဆရာဝန်တွေကတော့နိုင်ငံတကာကကျွမ်းကျင်တဲ့ခွဲစိတ်ပညာရှင်တွေပါဝင်တာပါ။တချို့ကလေးတွေဆိုရင်၄နှစ်ဆက်တိုက်လာရောက်ပြီးခွဲစိတ်ကုသမှုတွေလုပ်ခဲ့ကြပါတယ်။ပထမတစ်နှစ်မှာလာရောက်ပြသပြီးခွဲစိတ်ဖို့အတွက်ကျန်းမာရေးအားနည်းနေသေးတဲ့အတွက်ပြန်သွားခဲ့ပြီးတဲ့နောက်တစ်နှစ်မှာတော့နှခမ်းကွဲတာကိုစတင်ချုပ်ခဲ့ပါတယ်။တတိယနှစ်မှာတော့အာခေါင်ကွဲတာကိုချုပ်ခဲ့ပြီး၄နှစ်မြောက်မှာတော့သဖုံးကွဲတာကိုခွဲစိတ်ကုသမှုလုပ်ခဲ့ပါတယ်။အဲ့ဒီကလေးတွေဟာအခုဆိုရင်စကားမပြေတာတွေပါကောင်းမွန်သွားပြီးစကားကောင်းကောင်းပြောနိုင်ကြပြီဖြစ်တာကြောင့်မိဘတွေကဝမ်းသာကျေနပ်နေကြပါတယ်။ဆီယာမမတ်မီဆိုးကတော့ခွဲစိတ်လူနာတွေအနေနဲ့ဒီအစီအစဉ်အပေါ်မှာအတော့ကိုကျေနပ်မှုတွေရှိခဲ့တာကိုတွေ့ရကြောင်းအခုလိုပြောပြပါတယ်။
ကျားတော့ခွဲစိတ်ပြတဲ့လူလာကျတော့သူတို့အရင်ဝမ်းသာတယ်ပေါ့နော်ဒီလိုကသူတို့ဒီမျိုးခွဲစိတ်ဒီမှာခွဲစိတ်ပြတာတော့မြင်လဲမြင်တယ်ပေါ့နော်အချိန်လဲတိတ်မကုန်ဘူးသူတို့လာတာသူတို့အတွက်လည်းအရင်အဆင်ပြေတယ်ပေါ့နော်သူတို့မိသားစုတွေလည်းအခက်အခဲတိတ်မရှိဘူးပေါ့နော်သူတို့လာကြတာသူတို့အရင်ပေါ့ဆန်ဝမ်းသာပီတိဖြစ်နေကြတယ်ပေါ့နော
်တပတ်ကြာခွဲစိတ်မှုတွေလုပ်နေတဲ့ကာလအတွင်းသေးုံတက်နေစင်မှာကလေးတွေအတွက်ပျော်ရှင်စရာဖြစ်အောင်ကစားစရာတွေနဲ့ကစားပေးတာတွေပကြီးအတူဆွဲတာတွေကိုတော့စေတနာဝန်ထမ်းတွေကလုပ်ပေးကြပြီးကလေးတွေအတွက်စိတ်ပျော်ရှင်မှုတွေရရှိအောင်ဖန်တီးပေးခဲ့ကြပါတယ်။လူနာတွေနဲ့သူတို့နဲ့ပါလာတဲ့မိသားစုတွေအတွက်အစားအသောက်တွေ၊မုတ်တွေ၊နှုတ်တွေကိုတော့အခမဲ့ကြွေးမွေးခဲ့ပြီးနေရက်ဝေးတဲ့သူတွေကိုလည်းလမ်းစိတ်တချို့ပြန်ပေးခဲ့ပါတယ်။ဒီစီဇန်ကိုနှစ်စဉ်နိုဝင်ဘာလမှာလုပ်ခဲ့ပြီးထိုင်းမြန်မာနယ်စပ်ကကလေးတွေသာမကမြန်မာပြည်အနေနဲ့ရရက်ကကလေးတွေပါလာရောက်ပြီးတော့ခွဲစိတ်ကူတာခဲ့ကြပါတယ်ရှင
်။ဒီကနေ့နိုဝင်ဘာလ3ရက်ဂျပန်ရွေးကောက်ပွဲမှာမက်ဆလာနဲ့73ခုရှင်ပြိုင်တဲ့နေရာဒ ီအနိုင် NLD ပါတီကနေပြီးတော့9နှစ်ရအနိုင်ရပြီးတော့တိုက်ခန့်ကြမ်းခံရေးပါတီက3နှစ်အနိုင်ရခဲ့ပါတယ်။ဂျာဖြတ်ယူကောက်ပွဲရလတ်တီနဲ့ပတ်သက်ပြီးတော့ကျူတင်ခမန်းချက်တွေအတိုင်းနေရာအတော်များများအဖြစ်ထွက်ခဲ့ပေမဲ့ဒီရလတ်ရဆိုရင်တော့လာမယ့်2020ယူကောက်ပွဲကြီးဟာအနိုင်ရ NLD ပါတီဖို့အခက်တွေ့မဲ့အနေထားပို့ပြီးတော့ပေါ်လွင်လာတယ်လို့ယူဆမှုတွေရှိပါတယ်။သရရှင်တွေရောဘလူးတင်မြင်ယူဆပါသလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဒီကြောင်းဆွေးနွေးဖို့ပြင်ဆင်ထားပါတယ်။ပါဝင်ဆွေးနွေးမြင်းများလူသူတွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လေလိုက်အစီအစဉ်ထုတ်လင်းတဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါ့အပြင်ကိုဆွေးနွေးမြင်းများလူတွေအကြောင်းအရာကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
မနေ့ပြန်အင်္ဂါနေ့ည9:00တိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မရဖက်ဆက်ရအောင်ပါ။မနေ့ပြန်နိုဝင်ဘာလ6ရက်နေ့မှာကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲမှာအမျိုးသမီးဦးရေအများပြားဝင်ရောက်အရွေးခံမှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံရဲ့ကျွမ်းကျင်သူတွေကဒီနှစ်ကိုအမျိုးသမီးနှစ်ရလို့တင်စားနေကြပါရယ်။အမျိုးသမီးကိုယ်စားလှယ်လောင်းတွေကတမယိုးကြမဟုတ်တဲ့ဆန်းသစ်တဲ့ပုံစံအမျိုးမျိုးနဲ့သူတို့ရဲ့စွမ်းရည်ထက်မြတ်မှုကိုအတိတ်ပဲဖွင့်ပြီးရုပ်တံကနေမဲဆွဲစည်းအောင်နေကြပါရယ်။ VOA သတင်းထောက် Caroline Pasuti ကအမျိုးသမီးကိုယ်စားလှယ်လောင်းတွေရဲ့ရုပ်မြင်သံကြားကနေမဲဆွဲစည်းအောင်နေကြတဲ့ထဲကစိတ်ဝင်စားဖွယ်ရာတချို့ကိုကောက်နှုတ်တင်ဆက်ပေးထားပါရယ်။ Talking ဆိုဝင်ပြောပြထားပါရယ်ရှင
်။ Arizona ပြည်နယ်ကိုစားပြု American အောက်လွှတ်တော်အမျိုးသမီးအမတ်လောင်းတွေရဲ့မဲဆွဲစည်းအောင်ရေးကြော်ညာတွေဖြစ်ပါတယ်။ Republican Party ရဲ့အောက်လွှတ်တော်အမတ်လောင်း Mother McSally ဟာအငိမ့်စားတိုက်လေရင်မှုတူပါသူဟာစစ်ပြန်တယောက်ဖြစ်တဲ့အတွက်တခြားမျိုးသမီးကိုယ်စားလှယ်လောင်းတွေလိုပဲစစ်တမ်းရာတွေကိုဂုံယူဝင်ကြွားစွာပြသလိုတာတွေ့ရပါတယ်။သူ့လိုပဲဒီမိုကရက်အမတ်လောင်း MJ Hager ဟာအမေရိကန်လေတပ်ကရဟတ်ယာဉ်မောင်းတဲ့လေယာဉ်မှူးစစ်ပြန်တယောက်ပါ။သူကတော့အာဖဂန်နစ္စတန်စစ်ပွဲမှာတာလီဘန်တွေပြစ်ချခံခဲ့ရတဲ့ရဟတ်ယာဉ်တကားဝမှာဂုံယူစွာရပ်ပြနေပါတယ
်။ It's all that's left of the aircraft that I was flying that day.
သူမောင်းရတဲ့ရဟတ်ယာဉ်ကတော့တွေ့ရတဲ့အတိုင်းပါပဲတဲ့။တမျိုးကြမဟုတ်တဲ့အမျိုးသမီးအမတ်လောင်းတွေအများအပြားဝင်ရောက်အရွေးခံဖို့အတွက်လက်တလောနိုင်ငံရေးအခြေအနေကတွန်းအားတွေဖြစ်စေခဲ့တယ်လို့နိုင်ငံရေးသိပ္ပံပါမောက္ခ Bridget Harrison ကသုံးသပ်ပါတယ်
Even when we don't see veterans, women veterans.
တချို့နေရာတွေမှာအမျိုးသမီးစစ်ပြန်တွေရှင်ပြိုင်နာမတွေ့ရရင်တော့မှတကယ်အရေးချင်းပြေဝတဲ့အမျိုးသမီးတွေဝင်အရွေးခံတာတွေ့ရပါတယ
်လိန်တူချစ်သူတယောက်လည်းဖြစ်ဌာနေအမေရိကန်တိုင်းရင်းသားရိုးရာတိုင်းပညာရှင်Sheris Davids ကတော့ Democrat အမတ်လောင်းတူဦးဖြစ်ပြီးသူ့အတွက်အမှန်တရားကတော့ဘဝတစ်လျှောက်လုံးတိုက်ပွဲဝင်လာတာဖြစ်ပါတယ
် Truth is I've had to fight my whole life
Virginia ပြည်နယ်ကိုစားပြုအောက်လွှတ်တော် Democrat အမတ်လောင်း Jennifer Waxman ကတော့အစိုးရရှေ့နေဟောင်းတူဦးဖြစ်ပြီးတာဝန်ကျတဲ့မိခင်တူဦးလည်းဖြစ်တယ်ဆိုတာကိုအလေးအနက်ပြောရင်မဲဆွယ်စည်းရုံးနေပါတယ
် People may say you know you're just a mom or you're not a strong candidate And frankly from what I've seen
ဂျမဟာတာမန်ကလေးအမိတယောက်ဒါမှမဟုတ်ထက်မြက်တဲ့အမတ်လောင်းတယောက်မဟုတ်ဘူးဆိုပြီးလူတွေကယူဆနိုင်ပါတယ်ပွင့်ပွင့်လင်းလင်းပြောရရင်တော့ဂျမတို့အတိုင်းဝိုင်းမှာအလုလုတဲ့မိခင်တွေအားလုံးဟာထက်မြက်ကြပါတယ်အိမ်မှုကိစ္စတွေနေမဟုတ်ဘူးဆွဲစုံလုံးနိုင်ပါတယ်အတ္တတွေမာနတွေဘေးဖယ်ပြီးလှုပ်ရှားရှိတာတွေပြီးမြောက်အောင်လို့လုပ်နိုင်သူတွေဖြစ်ပါတယ
် Wisconsin ပြည်နယ်ကိုစားပြု Republican ထက်လွှတ်တော်အမတ်လောင်းလီယာဗုတ်မီယာကတော့မိမိကိုယ်ကိုကာကွယ်ဖို့လက်နဲ့ကင်ဆောင်ခွင့်ရှိရဲဆိုတဲ့အမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအမှတ်နှစ်ကိုလူသိရှင်ကြားထောက်ခံသူဖြစ်ပြီးတနတ်ကိုဇပွဲပေါ်မှာတင်ပြီးပြထားပါတယ
် I wanted to convey the message that you know I'm a person who won't back down I won't be intimidated
ကျွန်မဟာဘယ်တော့မှလက်မြောက်အရှုံးပေးမဲ့သူမဟုတ်ဘူးဆိုရာရဲ့ချင်းချောက်အကြက်ကင်လို့မရဘူးဆိုရာနဲ့လက်နဲ့ကင်ဆောင်ခွင့်အတွက်ရက်တည်နေတယ်ဆိုတဲ့အမှားစကားကိုပါချင်တာပါ
သူလိုပါပဲ Alabama ပြည်နယ်ကိုစားပြု Republican အမတ်လောင်း KIV ကလည်းလက်နဲ့ကိုင်းဆောင်ခွင့်ကိုထောက်ခံပါတယ်တဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာသူတို့ရဲ့စွမ်းရည်ထက်မြက်မှုကိုပြသနိုင်တာမှန်ပေမဲ့လို့အမျိုးသားတွေထက်ပိုပြီးအချိန်ကြိုက်ဖြစ်ဖို့နဲ့လေတံကိုပိုပြီးအာရုံစိုက်ကြရတယ်လို့ Republican အမတ်လောင်း Leah Vukmia ကဆိုပါတယ
် You can have to be careful about your tone how you speak
အမျိုးသမီးတွေအနေနဲ့စကားပြောတဲ့နေရာမှာလေတံကိုအထူးဂရုစိုက်ဖို့လိုပါတယ်
တချို့ကိုယ်စားလှယ်လောင်းတွေကခလေးနှုတ်တိုက်တဲ့ပုံနဲ့စီယုံနာတွေရှိခဲ့ပေမဲ့ကနအူးရွေးကောက်ပွဲမှာပဲအရွေးမခံခဲ့ရသူတွေလည်းရှိပါတယ်။မနေ့ပြန်ကျင်းပမယ် American တက်တန်းဝဲရွေးကောက်ပွဲမှာအောက်လွှတ်တော်အတွက်အမျိုးသမီးအမတ်လောင်း238ယောက်အထက်လွှတ်တော်အတွက်အမျိုးသမီးအမတ်လောင်း23ယောက်နဲ့ပြည်내အုပ်ချုပ်ရေးမှူးယာရုအတွက်အမျိုးသမီး16ဦးစံချိန်တင်အရွေးခံဖို့စိုင်းပြင်းနေကြပါတယ်ရှင်။
တော့ခင်ဆိုပေးပါရှင်အခုတော့စွန့်ပစ်ပလတ်စတစ်မိုက်တွေကိုသုံးပြီးတော့ငွေချွေတာနိုင်မဲ့နေလအကြောင်းတင်ပြချင်ပါတယ်ပင်လယ်ပြင်မှာရောကိုယ့်ရဲ့ပတ်ဝန်းကျင်တွေမှာတွေ့နေရတဲ့စွန့်ပစ်ပလတ်စတစ်မိုက်တွေဟာတနည်းနည်းနဲ့လူရဲ့ခန္ဓာကိုယ်ရဲ့ရောက်သွားတယ်ဆိုတဲ့သုတေသနအစိုးရခန်းစားတစ်စောင်မှကြားခင်ကထွက်လာပါတယ်ဒါပေမဲ့လည်း300လွယ်ကိုတဲ့ကြွကြွအိပ်အပဝင်ပလတ်စတစ်ပစ္စည်းသုံးဆဲမှုကိုမရပ်နိုင်နေတာကြောင့်ဒီပြဿနာကိုဖြေရှင်းတဲ့အနေနဲ့သုံးမိသားပလတ်စတစ်ပစ္စည်းတွေလာအရင်ဘတ်စကားလက်မှတ်တွေပြန်ပေးတဲ့နေလတစ်ခုကိုအင်ဒိုနီးရှားနိုင်ငံမှာစတင်လိုက်ပါတယ် VOA သတင်းထောက် Kevin Noh ရှင်းတဲ့ရင်လာကိုကိုညာဝင်းအောင်ပြောပြချပါရယ
်ကဘာပေါ်မှာပလတ်စတစ်အစွန့်ပစ်ပစ္စည်းဒုတိယအများဆုံးတွေ့ရတဲ့အင်ဒိုနီးရှားနိုင်ငံမှာလူစီကားတဲ့ဆူရာဘာယာမြို့ကန်တွေကသူတို့သုံးမိသားပလတ်စတစ်ပလင်းကုန်တွေကိုဘတ်စကားဂိတ်တွေစီယူလာပြီးအနှံ့ကြပါတယ်မြို့ကန်အမျိုးသမီးဆူလာစထရီပြောတာက
We can reduce trash so it doesn't pile up at home because we just can't bring it here and make good use of it
အိမ်မှာမိုက်တွေတောင်းလို့ပုံမနေအောင်ရှော့ချဖို့အတွက်သုံးမိသားပလတ်စတစ်ဘူးခွန်တွေဒီကိုတည်လာလိုက်ရင်ကျမတို့အတွက်အကျိုးမရောက်ပါဘူး။ဒါကနှုတ်ဦးနှစ်ဖက်အဆင်ပြေစေပါရဲ့ရှင့
်။ပလတ်စတစ်ခွက်10ခွက်ဒါမှမဟုတ်ရေဘူးကို5ခုဒီမှာလာအပ်မယ်ဆိုရင်နှစ်နာရီကြာအခမဲ့စီးနိုင်မဲ့ဘတ်စကားလက်မှတ်တွေပြန်ရပါတယ်။တယောက်နည်းနည်းချင်းစီတည်လာကြတော့အချိန်တို့တွင်းမှာပဲဘူးကွန်တွေတောင်းလို့ပုံသွားပါတယ်။ဒီလိုတနိုင်တစ်ပိုင်ဖြည့်ရှင်းရာကနေပလတ်စတစ်အမှိုက်ပြဿနာကြီးမားတဲ့အင်ဒိုနီးရှားနိုင်ငံအတွက်အထောက်အကူဖြစ်စေတယ်လို့တည်ယူပို့ဆောင်ရေးအရာရှိဒရာဂျက်ကပြောပါတယ
်။အင်ဒိုနီးရှားရဲ့
Indonesia is one of the biggest contributors in the world for plastic waste and through this initiative
ကမ္ဘာပေါ်မှာ plastic စွန့်ပစ်အမှိုက်အများဆုံးစုပုံနေတဲ့နိုင်ငံတွေထဲမှာ Indonesia လည်းပါဝင်ပါတယ်အခမဲ့ဘတ်စကားလက်မှတ်နဲ့လဲပေးတဲ့အခုလိုအစီအစဉ်ကတဆင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ plastic စွန့်ပစ်ပစ္စည်းအန္တရာယ်ကိုလူတွေပိုသိလောင်လှုံ့ဆော်သွားနိုင်မှာပါ
လာအနှံ့တဲ့ plastic စွန့်ပစ်ပစ္စည်းကိုအမျိုးတူခွဲထုတ်ပြီးပြန်အသုံးချမဲ့ကုမ္ပဏီတွေကိုလေလံပစ်ရောင်းချပါတယ်ဆူရာဘာယာမြို့ကစတင်လိုက်တဲ့ plastic နဲ့ကားလက်မှတ်လဲလှယ်တဲ့အစီအစဉ်ကနေ2020ကျရင်အင်ဒိုနီးရှားတနိုင်ငံလုံး plastic အမှိုက်ကင်းစင်ရေးအထိရည်မှန်းထားကြတယ်လို့ဆိုပါရခင်ဗျာ
။ကိုညာဝဲအောင်ပါရှင်။ကျမတို့ခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲအထိ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှိနေတဲ့အချိန်တွင်တဲ့အချင်းချုပ်ကမှတင်ငီထိုက်ကပြောပြပေးပါအောင်အီရန်နိုင်ငံရဲ့ရေနံထုတ်လုပ်မှုနဲ့ဗန္ဒာရေးကဏ္ဍအပေါ်အမေရိကန်တို့ဒီကနေ့တင်းနှလာနေမှာတန်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုကန့်သက်ထိန်းချုပ်ရေးနိုင်ငံတကာသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းအရာအီရန်ရရှိထားတဲ့တပ်သားခွင့်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကပိုင်းဖြတ်ဆောင်ရွက်မှုအရာအခုလိုလှုံ့ဆော်ခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာမနေ့ပြန်နိုဝင်ဘာလ6ရက်အင်္ဂါနေ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာသူတို့ပါတီကိုထောက်ခံသူတွေမဲသွားပေးကြဖို့တိုက်တွန်းတဲ့မဲဆွယ်စည်းရုံးပွဲတွေကိုလက်ရှိ Republican သမ္မတ Donald Trump နဲ့ Democratic သမ္မတဟောင်း Barack Obama တို့အပြိုင်ဆိုင်စည်းရုံးလှုံ့ဆော်နေကြပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေအမေရိကန်ကိုဥတီထွက်ခွာလာကြတဲ့ရွှေပြောင်းအခြေချသူလူအုပ်ကြီးကဒီကနေ့တင်းနှလာနေမှာတော့ကိုရိုဘာကနေမက္ကဆီကိုစီးတီးကိုရောက်အောင်ဆက်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။မက္ကဆီကိုနိုင်ငံရဲ့မြို့တော်နဲ့ကီလိုမီတာ280ကျော်ဝေးတဲ့ကိုရိုဘာမြို့ကနေကားချုံစီးလမ်းလျှောက်ပြီးတော့သွားဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာဘာသာရေးစော်ကားမှုနဲ့တည်တံ့ချက်မှတ်ခံထားတဲ့ခရီးယန်အမျိုးသမီးကိုတရက်တည်းလွှတ်ပေးလိုက်ပြီးတဲ့နောက်ပါကစ္စတန်ဝန်ကြီးချုပ်တရားသူကြီးတွေနဲ့စစ်တပ်တို့ကိုအမုန်းပွားလာအောင်လှုံ့ဆော်ရေးသားခဲ့တဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်တဦးရဲ့ Twitter စာမျက်နှာကို Twitter ကပိတ်ပစ်လိုက်ပါတယ်။ပါကစ္စတန်အစိုးရကဘာသာရေးခေါင်းဆောင်ခါဒင်ဟူစိန်ရစ်ဘီရဲ့ Twitter အကောင့်ကိုပိတ်ပစ်ဖို့ Twitter လူမှုကွန်ရက်ကိုတောင်းဆိုခဲ့တာဖြစ်ပါတယ်ရှင် ။တရင်အချင်းချက်ကမှတင်ငင်ထိုက်ကြညာပေးခဲ့တာပါ။ညနေအတွက်အစီအစဉ်ထုတ်လို့ရမှုကမှဆုံမွန်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ53 kHz 9335တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။Thank you.
This program has come to you from the Voice of America, Washington. From Washington.